တရုတ်နိုင်ငံအနောက်ပိုင်းကလူမျိုးစုဘောင်းစုံစုပေါင်းနေထိုင်ရာဇင်ချန်းခဲမှာဗုဒ္ဓဘူးနေ့ကဖြစ်ပွားတဲ့အဒီကုံဟာ၄နှစ်အတွင်းမှာအဆိုးဝါးဆုံးဖြစ်ပြီးအဒီကုံတွင်လူပေါင်း28ဦးသေဆုံးခဲ့ရတယ်လို့တရုတ်အစိုးရဆင်ဝါသတင်းမှာဖော်ပြထားပါတယ်။ဗုဒ္ဓဘူးနေ့မနေ့အစောပိုင်းမှာအဒီကုံတွေစတင်ဖြစ်ပွားခဲ့တာဖြစ်ပြီးဓာရီကင်ဆောင်ထားတဲ့အုပ်စုတွေကရဲစခန်းတွေပြည်နယ်အစိုးရအဆောက်အဦတွေနဲ့ဆန်ဆန်းပြည်နယ်လင်ကွန်မြို့နယ်ကဆောက်လုပ်ရေးဝင်းတစ်ခုမှာတိုက်ခိုက်ခဲ့ကြတာကနေစတင်ခဲ့တာလို့တဲ့င်းမှာဖော်ပြထားပါတယ်။ရဲတွေကတနက်နဲ့ပြစ်ခတ်တဲ့အတွက်အကျန်းဖက်သမား10ဦးသေဆုံးခဲ့ရတယ်လို့ရဲတွေမပြစ်ခတ်ခင်ကအကျန်းဖက်သူတွေကလူတွေကိုဓာတ်နဲ့ထိုးခဲ့ကြပြီးရဲကားတွေကိုလည်းမီးတင်ရှို့ခဲ့တဲ့အတွက်လုံခြုံရေးတပ်သား9ယောက်သေဆုံးခဲ့ပြီးအရက်သား10ယောက်သေပါသေဆုံးခဲ့ရတယ်လို့ဖော်ပြထားပါတယ်။ရဲတွေကအကျန်းဖက်သမား3ဦးကိုဖမ်းဆီးခဲ့တဲ့အပြင်အကျန်းဖက်မှုနဲ့ဆက်နွယ်နေသူတွေကိုဖမ်းဖို့အတွက်လိုင်လံရှာဖွေနေတယ်လို့ဖော်ပြခဲ့ပေမဲ့ဒီအကျန်းဖက်မှုတွေဘယ်လိုစတင်ခဲ့တယ်ဆိုတာနဲ့အကျန်းဖက်မှုမှာဘယ်တိုင်းရင်းသားတွေပါဝင်ပတ်သက်နေတယ်ဆိုတာတွေကိုတော့ဖော်ပြမထားပါဘူး။စင်ကြန်းခင်ဟာနှစ်ပေါင်းများစွာမတိမငိမ့်ဖြစ်နေတဲ့ဒေသတစ်ခုဖြစ်ပြီးအဲ့ဒီဒေသမှာနေထိုင်သူမွတ်စလင်ဟွီဂါလူနည်းစုတွေနဲ့ဒေသကအများစုဟန်တယုတ်လူမျိုးတွေကြားရံပွဲတွေအမြဲလိုလိုဖြစ်ပွားနေတာပါ။ဟွီဂါလူနည်းစုတွေကတော့အခုဖြစ်ပွားနေတဲ့အကျန်းဖက်မှုတွေဟာအဲ့ဒီဒေသကိုရွှေ့ပြောင်းရောက်လာတဲ့ဟန်လူမျိုးတွေနဲ့သူတို့ဝီကာအုပ်စုကိုဘာသာရေးအရာရောယဉ်ကျေးမှုအရာပါခွဲခြားပြီးအဆက်ဆံခံရတာတွေကြောင့်လို့ဆိုပါတယ်